ဝိုက်ကက်ခေါ်ယာယီတပ်သိကံလက်မှတ်ကိုင်းဆောင်ထားသူတွေရဲ့မဲပေးခွင့်ကိုပယ်ဖြတ်ထားတဲ့ပြည်လုံးကျဆန္ဒခံယူပွဲဥပဒေကြမ်းဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်လူထုဆန္ဒခံယူပွဲကျင်းပပြီးတည်ပြုနိုင်ဖို့လိုအပ်တဲ့ဥပဒေကြမ်းဖြစ်ပါတယ်။ဒီနှစ်အတွင်းမှာ2015ပြည်လုံးကျဆန္ဒခံယူပွဲကျင်းပဖို့အခက်အခဲရှိတယ်လို့ပြည်ထောင်စုရုပ်ကွယ်ကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောကြားထားသလို2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခုချိန်ထိမပြင်နိုင်သေးတာကြောင့်လူထုဆန္ဒခံယူပွဲဟာကျင်းပဖို့မဖြစ်နိုင်တော့ဘူးလို့လွတ်တော်ကိုယ်စားလှယ်တွေကသုံးသပ်ကြပါတယ်။ဒီဥပဒေကြမ်းကိုပြည်သူ့လွတ်တော်မှတည်ပြုလိုက်ပေမဲ့ဒီနှစ်အတွင်းဖွဲ့စည်းပုံပြင်ဖို့လူထုဆန္ဒခံယူပွဲမကျင်းပနိုင်တော့ဘူးလို့ယူဆနိုင်တာဖြစ်ပါတယ်။လူထုဆန္ဒခံယူပွဲမကျင်းပနိုင်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ကာကြီးမှပါတဲ့နိုင်ငံတော်သမ္မတဒုတိယသမ္မတရေချင်းသမ္မတချက်လိုအရေးကြီးပုံမှန်တွေကိုပြင်ဆင်နိုင်မဲ့လားလာမရှိတော့ဘူးလို့တီဘောမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ်
။နေသွားတယ်လို့မဟုတ်ဘူးမရှိကိုမရှိတာအစကတည်းကကျွန်တော်တို့ဒီကော်မရှင်ကလေးလာတုံးတက်တဲ့အချိန်မှာကတမန်တော်သားကိုယ်စားလှယ်တွေကအဲ့ဒါတွေကိုပြင်ဖို့သဘောထားမရှိဘူး။ဒါတမန်တော်သားကိုယ်စားလှယ်တွေကသဘောထားကအဲ့ဒါလိုပြောတယ်ဆိုတော့အထိပ္ပယ်ကကျွန်တော်တို့လွှတ်တော်မှာဒါကိုတင်လာရင်လည်းကျွန်တော်တို့ထောက်ခံမှာမဟုတ်ပါဘူးဆိုတဲ့အထိပ္ပယ်ပဲ။အဲကြောင့်436ပြင်ရေးကကျန်တဲ့ပါတီတွေကနော်သူအတိုင်းအတာတစ်ခုအထိပြင်ကျင်တယ်လို့သဘောထားပေးကြပေမဲ့တမန်တော်သားကိုယ်စားလှယ်တွေကတော့လုံးဝပြင်ဖို့သဘောထားမရှိဘူ
း။အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလူထု5သန်းလက်မှတ်ရေးထိုးတောင်းဆိုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပုံမှန်ကွဲကကြီးပါတာထမ်းချက်တွေကိုပြင်ဆင်ဖို့အခွင့်အလမ်းနှဲသွားပြီလို့ဆိုရမှာဖြစ်ပါတယ်။ဖွဲ့စည်းပုံမှာပုံပတွေကိုပြင်မယ်ဆိုရင်အရင်ဆုံးပြင်ရမယ့်ပုံမှန်က436ကကြီးဖြစ်ပါတယ်။အဲ့ဒီပုံမှန်မှာပြောထားတာကဒေါ်အောင်ဆန်းစုကြည်သမရဖြစ်ဖို့အတားအဆီးဖြစ်နေတဲ့ပုံမှန်59စာလုံးအပါအဝင်ပုံမှန်ပေါင်း100နီးပါးကိုပြင်မယ်ဆိုရင်ပြည်တော်စုလွတ်တော်ရဲ့85ရာခိုင်နှုန်းကျော်ကထောက်ခံပြီးတာအပြင်လူထုဆန္ဒခံယူပွဲလိုအပ်တာဖြစ်ပါတယ်။ပုံမှန်436ကကြီးပါပြဋ္ဌာန်းချက်တွေကိုမပြင်းစင်နိုင်သေးတာကြောင့်အခုအတည်ပြုလိုက်တဲ့ပြည်လုံးကျဆန္ဒခံယူပွဲဥပဒေကြမ်းဟာတုံ့မဝင်တော့ဘူးလို့ညီပုံမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပါတယ်
။ပုံမှန်436နဲ့ကကြီးအပိုက်တွေပေါ့။အဲ့မှာပါတဲ့အပိုက်တွေဆိုရင်အချက်95ချက်လောက်ရှိပါတယ်။အဲ့ဒီအပိုက်တွေနဲ့ပတ်သက်ပြီးတော့တကယ်လို့85ရာခိုင်နှုန်းနဲ့ကြော်မယ်ဆိုရင်လူထုဆန္ဒခံယူပွဲလုပ်ရမယ်ဆိုတဲ့ဥပဒေဖြစ်ပါတယ်။ပြီးတော့ဒီအပိုက်ကကြီးနဲ့ဆိုင်တာပေါ့။အဲ့တော့ဒီကကြီးကိုအခုဒီနေ့ရပဲသူတို့ပါတီကပေါ့နော်ဟိုဥက္ကလဆွေကပြောတယ်တက်ကလည်းမလုပ်ဘူးဒီခံပြောကလည်းမလုပ်ဘူးဆိုတော့အပြတ်ပြောလိုက်ပြီတော့ဒီ referendum logic ကဘာမှအသုံးမချတော့ဘူ
းပြင်ဆင်နိုင်မှုအတွက်နောက်ဆုံးနီလန်းကျန်တာက6ပွင့်ဆိုင်တွေ့ဆုံပွဲရလက်ပေါ်မူတည်နေတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်တနက်ပင်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမြင့်ဦးကပြောပါတယ
်ဟုတ်ကဲ့သဘောထားဆိုရင်တော့ဒီ2014မကုန်ခင်တည်းကဟာလာအကုန်လုံးမာတွေက referendum လုပ်စီခြင်းပါဟာလာပြီးအောင်ဆက်သွက်ပြီးထားတော့ပိုကောင်းတော့ဘူးအခုဒီမှာကတ်သွားပြီအခုဆိုလို့ရှိရင်ဒါဟဲ့လားဖြစ်နိုင်ကြီးရတဖြည်းဖြည်းနဲ့ပို့ပြီးတော့နဲလာပြီဟဲ့လားပြည်တော်စုရွေးကောက်ပွဲကော်မရှင်ကလည်းတစ်နှစ်ထဲမှာနှစ်ခုတပြိုင်တည်းမလုပ်နိုင်ဘူးလို့အခုပြောနေတာလည်းရှိပါတယ်ဒါပေမဲ့အခုလို referendum နဲ့ပတ်သက်တဲ့ဥပဒေတွေပြဋ္ဌာန်းနေတာဟာတကယ်တမ်းကြာရင်တော့အလုပ်ဖြစ်မယ်လို့တော့အင်္ဂါသိမထင်တော့
တမရတမတော်ကာကွယ်ဦးစီးချုပ်လွတ်တော်ဥက္ကဋ္ဌ2ဦးဒေါ်အောင်ဆန်းစုကြည်နဲ့ဒေါက်တာအေးမောင်တို့ရဲ့6ပွင့်ဆိုင်ဆွေးနွေးပွဲရလဒ်ဟာ436ကကြီးပါပုံမှန်တွေပြင်ဆင်နိုင်ဖို့အထောက်အကူပြုမယ်လို့ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီတွင်ရင်မူဦးစောလာထွန်းကအခုလိုပြောပါတယ
်ဟိုနိုင်ငံတော်တမန်ကြီးလို့နိုင်ငံတော်ရဲ့အကြီးအကဲနဲ့ဒီလွတ်တော်ရဲ့ဒီအကြီးအကဲတွေဒါတွေ့ဆုံလို့ဆုံးဖြတ်တဲ့ဟာဆိုတော့အဲ့ဒီဟာကိုတော့သူတို့ကပြောပြီးတော့ဟိုဘာလဲဝေဖန်တာခက်ခဲပါတယ်နော်ဝေဖန်ခံရတာခက်ခဲပါတယ်အဲ့ဒီကတော့လူကြီးတွေကကိုယ်တိုင်ကနေဘုံမှပြင်ဆင်ဖို့လိုအပ်တယ်ဆိုတာကိုလက်ခံချတာကြတာဖြစ်တဲ့အတွက်ဒါတူညီတဲ့အမြင်နဲ့ဆိုတာတော့ပြင်နိုင်မယ်လို့တော့ယူဆပါတယ်အဲ့ဒါကြောင့်မို့ဒီ6ပွင့်ဆိုင်ရဲ့အဖာကလည်းအကျိုးသက်ရောက်မှုရှိပါပါ
ပြည်တော်စုလွတ်တော်ကတိုက်တွန်းတဲ့6ပွင့်ဆိုင်တွဲဆုံပွဲကိုအေဗီလာ၁၀ရက်နေ့ကပထမအကြိမ်တွဲဆုံပြီးမတ်လ17ရက်လွတ်တော်မတိုင်မီထပ်တွဲမယ်လို့ခေါင်းဆောင်တွေကပြောထားပေမဲ့ခုထိတော့ထပ်မံတွဲဆုံနိုင်ခြင်းမရှိသေးပါဘူးဒီကနေ့တည်ပြုလိုက်တဲ့ဥပဒေကြမ်းမှာပြည်လုံးကျဆန္ဒခံယူပွဲကျင်းပချိန်အသက်18နှစ်ပြည့်ပြီးတဲ့နိုင်ငံသားအဲနိုင်ငံသားနိုင်ငံသားပြုခွင့်ရသူတွေကိုသာဆန္ဒမဲပေးခွင့်ပြုထားတာဖြစ်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုတည်ပြုချိန်နဲ့2010ရွေးကောက်ပွဲမှာဆန္ဒမဲပေးခဲ့တဲ့ယာယီတပ်သေးကံလက်မှတ်ကိုင်းဆောင်ထားသူတွေဟာလာမယ့်2015ရွေးကောက်ပွဲနဲ့လူထုဆန္ဒခံယူပွဲမှာမဲပေးခွင့်မရှိတော့ပါဘူးခင်ဗျာ